လက်ရှိသမ္မတဦးသိန်းစိန်အစိုးရတက်တန်းအတွင်းပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေနဲ့ဒီမိုကရေစီစနစ်ဖော်ဆောင်နိုင်ဖို့ကြိုးပမ်းခဲ့တယ်လို့နောင်တက်လာမယ့်အစိုးရတည်လက်ထက်မှာလည်းမပြည့်သေးတဲ့လုပ်ငန်းစဉ်တွေကိုဆက်ပြီးအကောင်အထည်ဖော်ဖို့ရအောင်လူမျိုးဆွဲဝါဒဆွဲမထားပဲကြာရအခမ်းကဏ္ဍကနေဝိုင်းဝန်းကြိုးပမ်းပေးကြဖို့နိုင်ငံတော်သမ္မတဦးသိန်းစိန်ကဒီကနေ့သူ့ရဲ့နိုင်ငံဆွမ်းဆောင်ရေးစုချင်းမြင့်ပွဲမှာတိုက်တွန်းပြောဆိုလိုက်ပါတယ်။သမ္မတဦးသိန်းစိန်တဝန်းကအနားမယူခင်အချိန်မှာပဲသူ့သမ္မတတက်တန်းအတွင်းပြုပြင်ပြောင်းလဲရေးလမ်းကြောင်းဖော်ဆောင်နိုင်ရေးကဏ္ဍအပေါင်းစုံကဆွမ်းဆောင်ရေးမြင့်တင်ပေးခဲ့တဲ့လူပုတ်ကိုအဖွဲ့အစည်းတွေကိုနိုင်ငံဆွမ်းဆောင်ရေးစုတွေကိုဒီကနေ့နေပြည်တော်မှာချင်းမြင့်ပေးအပ်ခဲ့တာပါနိုင်ငံဆွမ်းဆောင်ရေးစုချင်းမြင့်ပွဲအသေးစိတ်ကိုတော့မဆုမုံကတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်ဒီကနေ့2016ခုနှစ်ဖေဖော်ဝါရီလ9ရက်အင်္ဂါနေ့မှာတော့နိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့နိုင်ငံဆွမ်းဆောင်ရေးစုချင်းမြင့်ပွဲအခမ်းအနားကိုနေပြည်တော်မှာရှိတဲ့အပြည်ပြည်ဆိုင်ရာ convention ဘဟုဌာနမှာကျင်းပခဲ့ပါတယ်သမ္မတဦးသိန်းစိန်ကတက်မတော်ဦးဆောင်တဲ့အစိုးရကနေဒီမိုကရေစီနှီးကြရွေးချယ်တင်မြှောက်တဲ့အယက်သားအစိုးရအတွင်ကူးပြောင်းချိန်နိုင်ငံတွင်းဖွံ့ဖြိုးတိုးတက်ရေးအတွက်ဗပောင်းဆောင်ကဝိုင်းဝန်းကြိုးပမ်းပေးခဲ့ကြတယ်လူပုဂ္ဂိုလ်အဖွဲ့အစည်းတွေကိုနိုင်ငံဆွမ်းဆောင်ရေးစုချင်းမြင့်ပေးရတဲ့အကြောင်းအခုလိုမိကွန်းနဲ့ပြောကြားခဲ့ပါတယ
်ကျွန်တော်တို့အစိုးရအနေနဲ့2011ခုနှစ်ပလာတည့်ရနေ့ကစပြီးတမတော်ဦးဆောင်တဲ့အစိုးရကနေဒီမိုကရေစီနှိမ့်ကြရွေးချယ်တင်မြှောက်တဲ့အစိုးရဘိုလ်ချုပ်ကိုင်တဲ့စီးပွားရေးစနစ်ကနေဈေးကွက်စီးပွားရေးစနစ်လက်နက်ကိုင်ပြည်ပခန့်များကနေထောက်ရငင်းငင်းရေးရရှိတဲ့အခြေအနေများဖြစ်ပြောင်းလဲနိုင်အောင်ဒီမှန်ချက်များထားပြီးကြိုးပမ်းဆောင်ရွက်ခဲ့ပါတယ်။အဲဒီလိုဒီမိုကရေစီနိုင်ငံတော်အသစ်ကိုတည်ဆောက်တဲ့နေရာမှာထူးခြားချက်ကတော့တခြားသောဒီမိုကရေစီအသွင်ကူးပြောင်းတဲ့နိုင်ငံအများစုလိုနိုင်ငံရေးစနစ်တစ်ခုတည်းပြောင်းလဲခဲ့ရတာမဟုတ်ပဲနိုင်ငံရေးစီပွားရေးအုပ်ချုပ်ရေးနဲ့ပုဂ္ဂလိကကဏ္ဍ၄ခုမှာတပြိုင်တည်းပြောင်းလဲဆောင်ရွက်ခဲ့ရတာဖြစ်ပါတယ်။ပြည်ကြက်ငန်းထိုင်တာကာလအတွင်းပြုပြင်ပြောင်းလဲမှုများနဲ့ပြည်ပထင်ရှားတဲ့အောင်မြင်မှုများကိုဖော်ဆောင်နိုင်ခဲ့တဲ့အဖွဲ့အစည်းများကိုအသိအမှတ်ပြုတဲ့အနေနဲ့အခုလိုဆောက်ဆောင်ရေးစုများကိုရှင်းပြခဲ့တာဖြစ်ပါတယ်
ဒီကနေ့နေပြည်တော်မှာကျင်းပတဲ့နိုင်ငံတော်သမ္မတရဲ့နိုင်ငံဆွမ်းဆောင်ရေးစုချင်းမြင့်ပွဲအခမ်းအနားမှာနိုင်ငံတော်ကာကွယ်ရေးကြိုးပမ်းခဲ့တဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်သမ္မတဦးသိန်းစိန်အစိုးရလက်ထက်စီးပွားရေးပိတ်ဆို့မှုတွေကိုပယ်ဖြတ်နိုင်အောင်စ조사ခဲ့သူတွေကျွေးမီပြဿနာတွေကိုပြေလည်အောင်ဝိုင်းဝန်းဖြေရှင်းပေးသူတွေစသဖြင့်လူပုဂ္ဂိုလ်အဖွဲ့အစည်း30ကျော်ကိုပေးအပ်ချင်းမြင့်ခဲ့တယ်လို့အခမ်းအနားကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မြန်မာငြိမ်းချမ်းရေးစင်တာကဦးလာမောင်ရွှေကရှင်းပြပါတယ်
ဒီနေ့ပြည်တဲ့တဲ့မှာတက်မတော်ကောက်ဝေးဦးဒီကျူးဆောင်တဲ့အဖွဲ့လေအဲ့ဒီမှာတော့ဖွဲ့ဝင်တွေအနေနဲ့ဒီကောက်ဝေးဦးဒီကျူးအပါအဝင်တက်မတော်ရရှိပါပါတယ်ခင်ဗျအဲ့ဒီသူတို့လည်းကျွန်တော်တို့နိုင်ငံတော်ရဲ့ကောက်ဝေးဦးဒီကျူးရေးအတွက်ကိုကျေးဇူးဆောင်ရများဆိုတဲ့အနေနဲ့ရှိပြီးပါလို့တွေ့ပါလားအလိုပဲမြန်မာရှင်ရဲ့အဲကိုလည်းသူတို့ပေးတာမျိုးနောက်ပြီးတော့ဒီဆက်ရှင်ကနေပြီးတော့လောအောင်ဆောင်ရတဲ့အဖွဲ့တွေဟာမျိုးတွေဒီစီးပွားရေးပြေးတာတွေ့တယ်အလိုပဲကျွန်တော်တို့နိုင်ငံရဲ့ဒီကျူးရေးကျေးဇူးအရပြီးတော့ကျွန်တော်တို့ဒီရှင်းပေးခဲ့တဲ့ဟာတော့ ENGN ဟာမျိုးကိုကောင်းတဲ့ပေါ်ပြတာအဲ့လိုမျိုးပေါ့လေဒီနိုင်ငံလုံးနဲ့ချုပ်ပြီးတော့ဆောင်ရွက်တဲ့လုပ်ငန်းတွေပေါ်မှာပြေးတာပါပဲအားလုံးကတော့တယောက်တည်းကိုပြေးတာမဟုတ်ပါဘူးအဖွဲ့လိုက်ပြီးကျွန်တော်ပြေးတာတက်တာတော့သူကြည့်ကြတော့ပြေးရပါတယ်အဲ့တော့သမိုင်းယူတင်းစင်တောင်းမပြီးဆုံးရင်မှဆောင်ရွက်ခဲ့တဲ့ဟာတွေအားလုံးကိုချုပ်ပြီးတော့ပဲပြေးတယ်လို့ယူဆပါတယ်
တဘာဝပံဝန်းကျင်ထိန်းသိမ်းဆောင်ရှောက်ရေးပြည်လုံးကျွတ်သကောင်စင်းကောက်ခံနိုင်ရေးအာဆီယံဥက္ကဋ္ဌတာဝန်ယူနိုင်ရေးနောက်အစ်စ်တောင်အရှာအားကစားပြိုင်ပွဲကျင်းပနိုင်ရေးအပါအဝင်သမရရဲ့ပညာသင်စုတက္ကသိုလ်ရေးအဆင့်မြင့်ရေးရှေးဟောင်းဆောက်ဦးများထိန်းသိမ်းနိုင်ရေးအပါအဝင်ငြိမ်းချမ်းရေးဖော်ဆောင်ပေးခဲ့သူတွေကိုလည်းပေးအပ်ချီးမြှင့်ခဲ့ပါတယ်နိုင်ငံတော်သမရရဲ့နိုင်ငံဆွမ်းဆောင်ရေးစုချီးမြှင့်ပွဲမှာသမရဦးသိန်းစိန်အစိုးရလက်ထက်ငြိမ်းချမ်းရေးကြိုးပမ်းဆောင်ရွက်တဲ့အဖွဲ့တွေကိုဂုဏ်ပြုခဲ့တဲ့အထက်နိုင်ငံသားတာဝန်ကျေပြောအောင်ထမ်းဆောင်နိုင်ခဲ့သူအဖြစ်ကိုယ်တိုင်နိုင်ငံဆွမ်းဆောင်ရေးစုချီးမြှင့်ခံရသူဖြစ်တဲ့မြန်မာငြိမ်းချမ်းရေးစင်တာကဥလာမောင်ရွှေကလည်းသူ့အနေနဲ့ဝမ်းမြောက်ခွန်ယူကြောင်းပြောပါတယ်
။ဝမ်းမြောက်တာအဲမော်ပါလေ။စီဝေါစု33စုလို့ပြေးတာတွေ့တယ်ဗျ။အဲမှာငြိမ်းချမ်းရေးကျိုးပန်းဆောင်ရွက်သူများဆိုပြီးတော့သူတို့ပြေးပါလေ။ကျွန်တော်တို့ရဲ့နိုင်ငံသားတာဝန်အပြင်ကျွန်တော်တို့ငြိမ်းချမ်းရေးမှာအသက်နိုင်ဆုံးကျူရဆောင်ရခဲ့တာဆိုတော့ဒီနေ့ဆူရတာကိုဝမ်းလည်းဝမ်းသာပါတယ်ခုံလည်းကိုယ်ပါတယ်ဗျ
သမရဦးသိန်းစိန်အစိုးရလက်ထက်9နှစ်တာကာလအတွင်းစစ်မှန်တဲ့ဒီမိုကရေစီပန်းနိုင်ကိုရောက်အောင်လမ်းကြောင်းပေါ်တင်ဆောင်ပေးနိုင်ခဲ့တယ်လို့နောင်တက်လာမယ့်အစိုးရတဲ့လက်ထက်ဒီမိုကရေစီစနစ်ဖော်ဆောင်နိုင်ရေးမပြည့်ပြတ်သေးတဲ့လုပ်ငန်းစဉ်တွေကိုဆက်လက်ပြီးတော့ဝိုင်းဝန်းအကောင့်ထဲဖော်ပေးချဖို့ကိုလည်းသမရဦးသိန်းစိန်ကတိုက်တွန်းခဲ့ပါတယ်နိုင်ငံတော်သမရရဲ့နိုင်ငံဆွမ်းဆောင်ရေးစုချင်းမြင့်ပွဲကိုတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုသမရ2ဦးအပါအဝင်အစိုးရအဖွဲ့ဝင်တွေနဲ့ပြည်သူ့လွတ်တော်ရဲ့ဥက္ကဋ္ဌတဲ့ဒုက္ခရနဲ့အမျိုးသားလွှတ်တော်ရဲ့ဥက္ကဋ္ဌတဲ့ဒုက္ခရတွေပါဝင်ပြည်နယ်နဲ့တိုင်းတီတီကဝင်ကြီးချုပ်တွေလည်းတက်ရောက်ခဲ့ကြပါတယ်ရှင်